အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီအဖွဲ့ကနိုင်ငံတည်းကတန်းနေချီတဲ့တယ်လီဖုန်းခေါ်ဆိုမှုမှတ်တမ်းတွေကိုစုဆောင်းခဲ့တယ်ဆိုတဲ့သတင်းကိုဗြိတိန်သတင်းစာကြီးတစ်စောင်ကဖော်ပြလိုက်ပြီးတဲ့နောက်မှာအခုလိုသတင်းအချက်အလက်တွေအများကြီးစုဆောင်းမှုနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရကတုံ့ပြန်ပြောဆိုခဲ့ပါတယ်အမည်မဖော်ပြတဲ့အစ်မင်းရာရှိကြီးတူကပြောဆိုရမှာအခုလိုဆောင်ရွက်တာဟာတမျိုးသားလုံးကိုအကြမ်းဖက်တိုက်ခိုက်မဲ့အန္တရာယ်ကနေကာကွယ်ဖို့အရေးပါတဲ့လုပ်ရည်ဖြစ်တယ်လို့ပြောဆိုပါတယ်ဒီဆောင်ရွက်ချက်ဟာအကြမ်းဖက်လုပ်ရည်တွေမှာပါဝင်ပတ်သက်နိုင်ခြေရှိသူတွေနဲ့တန်တရားဖြစ်ဖွယ်ရှိတဲ့အကြမ်းဖက်သမားတွေကြားဆက်သွယ်မှုရှိမရှိသိနိုင်ဖို့အကြမ်းဖက်မှုကာကွယ်ရေးအဖွဲ့ဝင်တွေကိုလုပ်ပိုင်ခွင့်ပေးတာဖြစ်တယ်လို့တာဝန်ရှိသူကပြောဆိုပါတယ်ချက်သဘရီးနေတို့ဗြိတိန်နိုင်ငံGuardian သတင်းစာကြီးကပြီးခဲ့တဲ့ April လတည်းကရှုပ်ဝှက်ထုတ်ပြန်တဲ့မိန့်အရအကြီးဆုံး American Telephone Company တစ်ခုကတဆင့်တယ်လီဖုန်းခေါ်ဆိုတဲ့မှတ်တမ်း Call Logs တွေကိုမြို့သားလုံခြုံရေးအဖွဲ့ National Security Agency ကစုဆောင်းတာကိုဖော်ပြခဲ့တာဖြစ်ပါတယ်။ American နိုင်ငံတည်းမှသာမက American နဲ့ပြည်ပနိုင်ငံတွေကြားနေ့စဉ်တယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေကို Verizon Telephone Company ကတဆင့်စုဆောင်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီရှုပ်ဝှက်မိန့်အရတယ်လီဖုန်းခေါ်ဆိုမှုမှတ်တမ်းတွေကိုဒါစုဆောင်းတာဖြစ်ပြီးတော့ဘာတွေပြောတယ်ဆိုတဲ့စကားပြောဆက်သွယ်မှုတွေကိုစုဆောင်းပေးရဖို့မလိုကြောင်း New York Times နဲ့ Washington Post သတင်းစာတွေမှာဖော်ပြခဲ့ပါတယ်။ရက်သားတွေရဲ့လူခွင့်ရေးကာကွယ်ရေးအဖွဲ့တွေကအခုလောက်ရက်ကိုဝေဖန်ခဲ့ပြီးတော့ American ပြည်ထောင်စုရဲ့တရားဥပဒေအောက်မှာအခုလိုကြီးမားကျေပြန့်တဲ့စုံစမ်းထောက်လှမ်းပိုင်ခွင့်မျိုးကိုကန့်ကွက်ခဲ့ကြတာလည်းဖြစ်ပါတယ်။အပြစ်မဲ့သူတွေကိုအစိုးရရဲ့စုံစမ်းထောက်လှမ်းမှုအောက်မှာရောက်နေရတာကိုရက်ဖက်လူခွင့်ရေးအဖွဲ့ညွန်ကြိုင်းမှုဂျမီးဂျဖာကပြစ်တင်ပြောဆိုခဲ့ပါလေ